အင်ဒိုနီးရှားနိုင်ငံစွန်တာရေလက်ကြားတစ်ဖက်တစ်ချက်မှာစနေနေ့ရုံးကဆူနာမီဒီလိုင်းကြီးတွေရိုက်ခတ်ခံရမှုကြောင့်ထိဆုံးသူဟာ429ယောက်ရှိသွားပြီလို့အင်ဒိုနီးရှားသဘာဝဘေးဒဏ်ကူညီကယ်ဆယ်ရေးတာဝန်ရှိသူတွေကပြောပါရယ်ဆူနာမီကြောင့်အကြီးအကျယ်ထိခိုက်ပျက်စီးခဲ့တဲ့ကျွန်းတစ်ဖက်စီကဆူမန်ထရာနဲ့ဂျာဗာပြည်နယ်တွေမှာအနံ့ခံခွေးတွေအဝေးထိန်ဒရုန်းယာဉ်တွေတုံးပြီးတော့အသက်ရှင်ကျန်နေနိုင်သူတွေကိုလိုက်လံရှာဖွေနေပါရယ်နေအိမ်ယာနဲ့ချီအပါအဝင်အဆောက်အဦပေါင်း1000ကျော်ပျက်စီးခဲ့ပါတယ်။ထိခိုက်ဒဏ်ရာရသူ1400ကျော်ရှိပြီးတော့128ယောက်ထက်မနည်းလဲပျောက်ဆုံးနေပါတယ်။စနေနေ့ဒေသစံတော်ချိန်ည9နာရီလောက်မှာကရာကာတိုအာမီးတောင်ပောက်ကွဲခဲ့ပြီးတော့နိုင်ဝဲလောက်အကြာမှာတော့ဆူနာမီဒီလိုင်းကြီးတွေရိုက်ခတ်ခဲ့တာဖြစ်တယ်လို့မိုးလေဝသရာသီဥတုနဲ့ဘူမိယူပဗေဒဌာနကပြောပါတယ်ဒါပေမဲ့မီးတောင်ပောက်တာဟာဂျွန်လရဲကဖြစ်ပြီးတော့အခုထက်တောင်မှအင်အားပြင်းလာမှုမီးတောင်ကြောင့်ဆူနာမီဖြစ်တာလို့အတိမပြုနိုင်သေးပဲဘာကြောင့်ဖြစ်ရတယ်လဲဆိုတာစုံစမ်းနေစေလို့အင်ဒိုနီးရှားဘူမိဗေဒဌာနအကြီးအကဲက VOA အင်ဒိုနီးရှားဌာနကိုပြောပါတယ်မနေ့တုန်းကတော့တမရဂျိုကိုဝီဒိုဒိုဟာဒီဆူနာမီတန်းဆူဆူဘွားဘွားခံခဲ့ရတဲ့ဘန်တန်ခရိုင်ကာရီတာကန်းဂျီကအပန်းဖြေနေရကိုတွားရောက်ပြီးတော့ဆုံးရှုံးပျက်စီးမှုတွေကိုကြည့်ရှုခဲ့ပါတယ်